သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့အောက်လွှတ်တော်ကဆွဲချက်တင်ထားတဲ့ပေါ်လာမယ့်သတင်းပတ်အစောပိုင်းမှာစပြီးအထက်လွှတ်တော်မှတရားစစ်ဆေးမယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကွန်တော်ကအင်္ဂါနေ့မှာပြောပါတယ်။ဒီမိုကရက်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကနေရီပပလီကန်ထိန်းချုပ်ထားတဲ့အထက်လွှတ်တော်စီဆွဲချက်တွေကိုပေးပို့လိုက်ပြီးဆိုတာနဲ့တရားစစ်ဆေးမှုကိုစတင်ရမှာပါ။ဆွဲချက်တွေအထက်လွှတ်တော်စီပေးပို့ရင်ဗိုလ်ထူးနေကြရင်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်။အလုပ်တော်ဒီမိုကရက်တွေနဲ့အင်္ဂါနေ့ကတရားတွေ့ဆုံဆွေးနွေးပြီးတဲ့နောက်တိတ်မကြခင်မှာပဲမစ္စစ်ပလိုစီကအဲ့လိုကြေညာတာပါအာနာလွဲသုံးစားလုပ်မှုကွန်ကရက်လွတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့သမရကိုဆွဲချက်တင်ဖို့အလုပ်တော်မှာမဲခွဲဆုံးဖြတ်အပြီးတလနီးပါးကြမှာမှအခုလိုကြေညာရလဲဖြစ်ပါတယ်တရားစစ်ဆေးမှုမှာဆွဲချရှိနေတယ်လို့ပါဝင်ကြရမယ်မန်နေဂျာလို့ခေါ်တဲ့အလုပ်တော်အမတ်စင်းရဲ့ပတ်သက်လို့လည်းဗိုလ်ထူးနေမှာပဲမဲခွဲဆုံးဖြတ်မယ်လို့မစ္စစ်ပလိုစီကပြောပါတယ်သမရထရမှာအပြစ်ရှိတယ်ဆိုပြီးယာရုကနေဖယ်ရှားဖို့အတွက်ဆိုရင်အထက်လွှတ်တော်အမတ်အယောက်တရာတွေက၃ပုံ၂ပုံထောက်ခံမှုလိုပါတယ်ဒီမိုကရက်အထက်လွှတ်တော်အမတ်48ယောက်စလုံးကသမရကိုဖယ်ရှားရေးထောက်ခံမယ်ပေးတယ်ဆိုရင်တော့မှရီပပလီကန်အထက်လွှတ်တော်အမတ်20ထက်မနည်းကပါထောက်ခံမှုလိုတော့ပါဒါပေမဲ့လက်ရှိအချိန်ထိကတော့ရီပပလီကန်အထက်လွှတ်တော်အမတ်ဘယ်သူကမှသမရကိုအရေးယူပြီးယာရုကဖယ်ရှားဖို့ထောက်ခံမယ်လို့ပြောထားတာမရှိသေးပါဘူး